တော်လာရှိပါခင်ဗျာ။ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာပြုလုပ်ခဲ့တဲ့ဂျပန်နိုင်ငံရွေးကောက်ပွဲအတွင်းမြန်မာဒီမိုကရေစီရေးကိုထောက်ခံပါတယ်ဆိုတဲ့ဂျပန်ဒီမိုကရက်ပါတီအနိုင်ရခဲ့တာကြောင့်မြန်မာပြည်ဆိုင်ရာဂျပန်နိုင်ငံသားကြီးမူဝါဒတွေအပြောင်းအလဲဖြစ်လာတော့မယ်လို့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်ခဲ့ကြပေမဲ့မြန်မာပြည်ဆိုင်ရာမူဝါဒတွေနဲ့ပတ်သက်လာရင်ဂျပန်နိုင်ငံသားကြီးဝန်ကြီးဌာနကဘျူရိုကရက်တွေရဲ့ထွန်းမိုးမှုကပိုပြီးအားကောင်းနေစေဖြစ်တာကြောင့်ဂျပန်ရဲ့မြန်မာပြည်ဆိုင်ရာမူဝါဒတွေရုတ်တရက်တောင်းလဲလာဖို့ဆိုတာမလွယ်ကူသေးကြောင်းဂျပန်နိုင်ငံကမြန်မာအရေးလေးလာလှုပ်ရှားနေသူတွေက RFA ကိုရှင်းပြကြပါတယ်။ဂျပန်နိုင်ငံရဲ့အတိုင်းဝိုင်းနဲ့အမြဲလိုလိုထိတွေ့ဆက်ဆံနေတဲ့တိုကျိုအခြေစိုက် Burma Info NGO အဖွဲ့ရဲ့ဒါရိုက်တာ Yuki Akimoto ကတော့ဂျပန်နိုင်ငံသားကြီးမူဝါဒရေးဆွဲရေးမှာဂျပန်ဘျူရိုကရက်ဝန်ထမ်းတွေရဲ့အနေအထားကိုရှင်းပြပါတယ်။
もともと外交政策は外務省がすごく大きな影響を持っていたので外務省の官僚ビューロクラッツがすごくこう。
ကျွန်တော်တို့တည်ထားသလောက်ပြောရရင်နိုင်ငံသားတမ်းပြည်တွေရဲ့အကြောင်းနှစ်ပေါင်းများစွာအထူးပြုလေ့လာခဲ့ကြတဲ့ဂျပန်နိုင်ငံသားဝန်ကြီးဌာနကဂျပန်ဘျူရိုကရက်တွေရဲ့သဘောထားကမြန်မာစီအစိုးရပေါ်ပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေကိုလှုပ်ချင်စိတ်မရှိကြပါဘူးမြန်မာစီအစိုးရကိုဖိအားပေးရင်စီဆိုရဟာတရုတ်နိုင်ငံဘက်ကိုပို့ပြီးပါသွားမှာကိုစိုးရင်ရလေလေဖြစ်နေတာကြောင့်ဂျပန်နိုင်ငံရဲ့တကြီးငွေတို့ပိုက်မုတ်ဖိုးဝေတဲ့တန်တမန်ဤအတိုင်းအကူအညီတွေပေးရင်မြန်မာနိုင်ငံရေးပြည်ပြင်ပြောင်းလဲလာအောင်ဆွဲဆောင်တဲ့ဤတွေကိုတုံးနေစေဖြစ်ပါတယ်လက်ရှိမစ္စတာဟာတိုယာမာရဲ့ဂျပန်အစိုးရတစ်ကလည်းအဲ့ဒီဂျပန်ဘျူရိုကရက်တွေကိုဩဇာမလွှမ်းမိုးနိုင်သေးတာတွေ့ရပါတယ်လို့ Yuki Akimoto ကရှင်းပြသွားတာပါ Yuki Akimoto လိုပဲသဘောထားခက်ဆင်ဆင်တွေးနေသူကတော့တိုကျိုအခြေစိုက်ဂျပန်နိုင်ငံရောက်မြန်မာအလို့သမားများတက်မကရဲ့ဥက္ကဋ္ဌဦးတင်ဝင်းပ
ါဂျပန်အခုအမေရိကန်ဩဇာကအောက်ကနေလွတ်ပြီးတော့မှာအဲတရုတ်နဲ့ပို့ပြီးတော့နီးနီးဆက်ဆက်ပေါင်းရင်းနေတဲ့အနေအထားရှိတယ်နောက်ပြီးတော့သူ့ရဲ့အနာဂတ်စီးပွားရေးကလည်းတရုတ်နိုင်ငံရဲ့ဝယ်လိုအပေါ်မှာအများကြီးတည်မီလာမဲ့သဘောတွေရှိတယ်နောက်ပြီးတော့အမေရိကန်ပြည်ထောင်စုကလည်းအခုနကဂျပန်နဲ့ကတူတာကဟိုဗမာနိုင်ငံကိုအခုလိုဟိုပြစ်ဒဏ်ခတ်ပြီးတော့ဘေးဖယ်ထားခြင်းအဖြစ်တရုတ်ရဲ့ဩဇာပုံမှုကြီးလာတယ်လို့နိုင်ငံကလုံးကယူဆနေတာဖြစ်တဲ့အတွက်အဲစိတ်ကြီးပေါ့နော်ဟိုပြင်းထန်တဲ့ policy တရက်နေတော့ဟိုပမာအစိုးရကိုချင်းကပ်ဖို့ကတော့ဟိုဖြစ်လာနေမဖြစ်ဘူ
းဒီနေရာမှာပြောပြချင်တာကဂျပန်နိုင်ငံကလိုလားတဲ့အတိုင်းမြန်မာစီအစိုးရက2010ရွေးကောက်ပွဲကိုလှုပ်ဆောင်ခဲ့မယ်ဆိုရင်ဂျပန်နိုင်ငံကအကူအညီအမြောက်များပြန်ပေးဖို့ဂျပန်နိုင်ငံသားကြီးဝန်ကြီးမစ္စတာဟာတိုယာမာကစီအစိုးရဝန်ကြီးချုပ်ဘူโจကြီးတင်းစိန်ကိုတိုကျိုမှာလှုပ်ခဲ့တဲ့ဂျပန်မဲခေါင်အစည်းအဝေးအတွင်းတွေ့ဆုံစဉ်မှာပြောကြခဲ့ပါတယ်ဒါဆိုရင်2010ရွေးကောက်ပွဲပြီးသွားတဲ့အခါအခုချိန်ထိရထားတဲ့ဂျပန်နိုင်ငံရဲ့ ODA လို့ခေါ်တဲ့နိုင်ငံရခြားအကူအညီတွေမြန်မာနိုင်ငံကိုပြန်ပေးတော့မှာပါလား Yuki Akimoto ကအခုလိုယူဆပါတယ
် Thank you ကだから終わったら今クリーズしてる円借款ローン金貸す方もらあげるんじゃなく
သူပြောတာက2010ရွေးကောက်ပွဲပြီးသွားရင်တော့ဂျပန်နေနဲ့မြန်မာနိုင်ငံကိုချင်းငွေထုတ်ချင်းမဲ့အစီအစဉ်တွေပါဝင်မဲ့ODA လိုဟာမျိုးတွေပေးမဲ့အရေးအယောင်တွေမြင်နေရတယ်လို့ဆိုသွားတာပါဒါကြောင့်မို့လို့ဂျပန်အစိုးရက NLD ပါတီကို2010ရွေးကောက်ပွဲမှာဝင်ပြိုင်ပါဆိုပြီးရန်ကုန်ဂျပန်တန်တမန်ကြီးကတဆင့်တိုးတိုးတိတ်တိတ်တိုက်တွန်းခဲ့တာတွေရှိကြောင်း NLD မပါဝင်ပဲ2010ရွေးကောက်ပွဲလှုပ်သွားလို့ပြီးသွားရင်တော့မှဂျပန်အနေနဲ့မြန်မာနိုင်ငံကိုအကူအညီတွေပြန်ပေးဖို့ခြေလှမ်းနေလှမ်းနေကြောင်း Yuki Akimoto ကပြောပါတယ်ဒါပေမဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားအလို့သမားများအမကရဲ့ဥက္ကဋ္ဌဦးတင်ဝင်းကတော့ဒီကိစ္စမှာသဘောထားကွဲလွဲကြောင်းအခုလိုဆိုလာပါတယ
်ဟိုအရေးအစိုးရလိုမျက်စိမှိတ်ပြီးတော့မှဟိုသူ့ရဲ့အကျိုးစီးပွားတစ်ခုတည်းကိုကြည့်ပြီးတော့ဒေါင်ဆန်းစုကြည်အပေါင်းရဲ့ဒီမိုကရေစီအင်အားစုကိုလုံးဝပြစ်ပယ်ထားမယ်လို့တော့ကျွန်တော်တို့မထင်ဘူးအဲ့ဒါကြောင့်ဟိုသူဒီအကူအညီပေးတာဒီပင်လျင်ထိမ့်သိမ့်သိမ့်နဲ့ပေးမဲ့အနေအထားမျိုးရှိတယ်နောက်တစ်ခုကတော့ဟိုကျွန်တော်တို့သူ့ကိုတိုက်တွန်းနေတာကဒီအကူအညီတွေကဟိုပါလူစုတွေကိုတိတိကျကျလူတွေထဲရောက်အောင်ပေးဖို့ဟို monitoring system နေရှိဖို့ ਨੇ ဒီဗမာအစိုးရရဲ့ structure မှာလည်းအခုနပြပအကူအညီတွေကိုတိတိကျကျအသုံးပြုနိုင်တဲ့ structure မျိုးထူထောင်အောင်တွန်းအားပေးတာမျိုးကတော့သူပါဝင်အောင်လုပ်နိုင်တယ်လို့ကျွန်တော်တို့ကတော့မျှော်လင့်ပါတယ
်ဒီနေရာမှာ NLD ပါတီကပြောပြောနေတဲ့ဖွဲ့စည်းအုပ်ချုပ်ပုံပြန်လည်ပြင်ဆင်တောင်းဆိုချက်နဲ့ပတ်သက်လို့ဂျပန်အစိုးရကဘယ်လိုသဘောထားရှိနေပါသလဲ
他の国の憲法なので口出しはしないって言ってます。がいいとか悪いとか言わない。で、あの選挙は。
ユギアキモトを審判にだが、ジャパン人間ハドゥルバ人間へ、ポイズイオチョボン時間ウブレをバーマウェムスウェチンブルウェ、ツボーターじゃん。アメリカンアソヤが描ねてるろ、ルラビティア滅たれ、ユイコープウェ、ピッポコだ、ジャパンがれ、ルラにじゃん。審判けだば。ディニアマ、ウティンウェンへ、ツボーターを納唱じやんば。
ဲ့တော့ဟိုကျွန်တော်တို့ကတော့ခုနဖွဲ့စည်းပုံပြင်ဆင်ရေးဆိုတာကိုပြောပြမယ်တကယ်တော့အမေရိကန်ပြည်ထောင်စုကလည်းဖွဲ့စည်းပုံပြင်ဆင်ဖို့ဆိုတဲ့ကိစ္စကိုတိုက်ရိုက်မပြောဘူးကြာအဲ့တော့မပြောတာကဒါတဏ္ဍမန်သဘောအရာပေါ့နော်ဘောင်းတစ်ခုစီးတစ်ခုကိုမကြော်ကျင်တဲ့သဘောနဲ့မပြောတာဖြစ်တယ်သို့တော်လည်းဟိုလွတ်လပ်ပြီးတော့မှတရားမျှတတယ်အားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဆိုတဲ့စကားရက်ထဲမှာအဲ့ဒီဟာကအတိပယ်အပါပိသားလို့ကျွန်တော်တို့ယူဆတယ်အဲ့ဒီလိုဖွင့်မလို့လည်းဖွဲ့စည်းပုံပြင်ပါဆိုပြီးတော့မှပြည်ပနိုင်ငံတစ်ခုကပြောဖို့ဆိုတာကတော့ဟိုသံတမန်တဘောအရာခက်လို့မပြောတာဖြစ်တယ်လို့ယူဆပါတယ်
တို့ရချင်းပါခင်ဗျာအပြောင်းလဲတွေကိုစေစုနှစ်နဲ့ကြည်ပြီးတောင်းဆိုနေတဲ့မြန်မာနိုင်ငံရေးအခြေအနေတွေအတွက်တော့နိုင်ငံတကာရဲ့ဂျားဝင်ဆောင်ရွက်မှုအားနည်းနေသေးတာကိုမြင်ရမှာဖြစ်ကြောင်းတင်ပြပါပါတယ်ခင်ဗျာ